လေးအလုတ်သမားနဲ့ပတ်သက်တဲ့ပညာပေးစာဆောင်၃ဆောင်ကို ILO အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့ရဲ့ရန်ကုန်ဌာနကွဲကအောက်တိုဘာ၁၀ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အလုတ်ရှင်အလုတ်သမားသမဂ္ဂအယတ္တအသင်းအဖွဲ့နဲ့အစိုးရပါဝင်တိုင်မဲ့ကိစ္စတွေကိုဆွေးနွေးထားပါတယ်။အပြည်ဆိုင်ရာဥပဒေမှာအသက်၁၈နှစ်မပြည့်သူကိုကလေးအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့အသက်16နှစ်က16နှစ်ကြာအရွယ်ကိုချွင်းချက်နဲ့အလုပ်လုပ်ခွင့်ပေးထားပါတယ်။တနေ့၄နာရီတည်းပူပြီးမလုပ်ရဘူးဆိုတော့ချွင်းချက်နဲ့ကန့်တတ်ထားပါတယ်။ဒါကြောင့်16နှစ်မပြည့်သူကိုခိုင်းရင်ထောင်ဒဏ်ငွေဒဏ်ပေးမယ်လို့အလုပ်သမားဌာနကသတိပေးထားပါတယ်။2014လူဦးရေစရင်အရာ10နှစ်က18နှစ်အရွယ်ကလေးတငယ်တတန်းခွဲအလုပ်လုပ်နေကြောင်းသိရပါတယ်။ဒီထဲမှာယောက်ျားလေး7သိန်းနဲ့မိန်းကလေး9သိန်းပါဝင်ပါတယ်။ကလေး9သိန်းကျော်ဟာစိုက်ပျိုးရေးမှာလုပ်ကင်ကြပြီးကုန်ထုတ်လုပ်ငန်းမှာ3သိန်းခွဲရှိပါတယ်။ရောင်းဝယ်ရေးမှာ3သိန်းကျော်ရှိပြီးစောက်လုပ်ရေးမှာ8000ကျော်ဝန်ဆောင်လုပ်ငန်းမှာ9000ကျော်ရှိပါတယ်။ကလေး9ယောက်မှာတယောက်ဟာကျောင်းဝင်နိုင်ကြပါဘူး
။ကလေးအလုပ်သမားအခြေအနေကို Maplecroft အဖွဲ့က68နိုင်ငံမှာလည်လာပြီး Android ရှိမှုအတိုင်းအတာကိုစစ်စစ်ပါတယ်။ကလေးလူသားအတွက် Android အများဆုံး10နိုင်ငံကိုရွေးထုတ်တဲ့အခါမှာနံပါတ်1ကဘင်္ဂလားဒေ့ရှ်အိန္ဒိယကနံပါတ်5မြန်မာကနံပါတ်9ပါကစ္စတန်ကနံပါတ်6ဖြစ်နေပါတယ်တရုတ်ပြည်ကအဆင့်13အင်ဒိုနီးရှားက18ဗီယက်နမ်က38ဖြစ်ပါတယ်ဒါကြောင့်မြန်မာကလေးလူသားထက်ပိုပြီးအခြေအနေဆိုတာဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲရှိပါတယ်အိန္ဒိယမှာကလေးလူသားတန်း90လောက်ရှိမယ်လို့အမေရိကန်နိုင်ငံသားရေးဌာနကခန့်မှန်းပါတယ်စင်ရသားဥယျာများတာကိုကလေးလူသားအရေးအတွက်ကသက်သေပြနေပါတယ်။မိသားစုတွေစားဝတ်နေရေးကြက်တဲတဲ့အတွက်ကလေးတွေအလုံးလုံးနေကြတာဖြစ်ပါတယ
်။ကလေးလူသားကိုမြန်မာပြည်မှာဘယ်လိုသဘောထားတယ်ဆိုတာကိုလေ့လာတဲ့စာတမ်း Child Labor Knowledge Attitude and Practices ကို ILO အပြည်ပြည်ဆိုင်ရာအလုံးသမားရေးရာအဖွဲ့ကမနစ်ကထုတ်ဝေပါတယ်။ရန်ကုန်တိုင်းဧရာဝတီတိုင်းနဲ့မွန်ပြည်နယ်မှာကွင်းစင်လေ့လာပြီးရေးသားထားတဲ့စာတမ်းဖြစ်ပါတယ်။စင်ရတဲ့မိသားစုများလေလေကလေးလူသားများလေလေဖြစ်နေပြီမဲ့ဒီပြဿနာကိုဖြေရှင်းမှုကြိုးပမ်းတာမျိုးမရှိသေးပါဘူးမိသားစုစင်ရလို့ကြောင်းမနေပဲကလေးအလုတ်လုတ်တာကိုလှုပ်ရိုးလှုပ်ရှင်သဘောနဲ့လူအဖွဲ့အစည်းကလက်ခံထားတာဟာကလေးအလုတ်လုတ်တာကိုသဘောတူတယ်ဖြစ်နေတယ်လို့ဆိုပါတယ်ကလေးရဲ့ရပိုင်ခွင့်ကိုလူကြီးကနားမလည်တဲ့အတွက်ကလေးအလုတ်လုတ်လို့ဖြစ်ပေါ်လာမဲ့ရေရိုးရေရှိအန္တရာယ်ကိုမသိကြတာလို့ဆိုပါတယ်
စင်ရတဲ့မိဘကိုကူညီဖို့သူတို့မှာတာဝန်ရှိတယ်လို့ကလေးတွေဘက်ကယူဆကြပါတယ်။ကလေးလူသားမရှိတဲ့အတိုင်းအဝိုင်းကမိဘတွေဟာကလေးအလုပ်သမားအကြောင်းပိုသိတယ်လို့ဆိုပါတယ်။ချောင်းဆောင်မျိုးနယ်မှာသာဒေသခံအယက်သားအဖွဲ့ရဲ့ဆောင်ရွက်မှုကြောင့်ကလေးလူသားရဲ့မိဘတွေဟာသူတို့သားသမီးရဲ့အလုပ်ကိုနားလည်ကြတယ်လို့ ILO စစ်တမ်းမှာဖော်ပြပါတယ်။ယောက်ျားလေးတွေဟာအန်ဒရယ်ရှိတဲ့နေရာမှာအလုပ်လုပ်ကြပြီးမိန်းကလေးတွေကတော့အိမ်တွင်းအလုပ်သမားလုပ်ကြတာဟာစင်ရသားဒလိလူဖြစ်လာပါတယ်မိသားစုဟာဖခင်ကိုမှီခိုနေရပေမဲ့ဖခင်အလုပ်မရှိတဲ့အခါမှာမိသားစုရက်တီရေးအတွက်ကလေးကပါအလုပ်လုပ်ရပါတယ်အလုပ်လုပ်ဖို့အတွက်ကလေးကိုယ်တိုင်ကဆုံးဖြတ်တာရှိသလိုမိခင်ကလှုပ်ခိုင်းလို့လုပ်ရတာလည်းရှိပါတယ
်ကလေးလှုပ်သားရဲ့မိဘတွေဟာပညာမတတ်ကြတာများပါလေမိဘရဲ့ပညာအစဉ်အတန်းနဲ့ကလေးအလုပ်သမားဆက်ဆက်နေတယ်လို့ ILO ကဆိုပါတယ်လုတ်ရှင်ဘက်ကတော့ကလေးကိုအလုတ်ပေးတာဟာကလေးရဲ့မိသားစုကိုကူညီရာရောက်တယ်လို့မြင်ပါတယ်။အလုတ်ရှင်ကိုအရေးယူခြင်းကလေးရဲ့မိသားစုကိုဒုက္ခပေးတယ်လို့ဖြစ်နိုင်တယ်လို့အလုတ်သမားဌာနဝန်ထမ်းတွေကလည်းယူဆတာမို့ဥပဒေနဲ့စန့်ကျင်ပေမဲ့ခွင့်ပြုထားတာလို့ဆိုပါတယ်။မိန်းကလေးနှစ်ဦးကိုအိမ်အကူအဖြစ်ငားရပြီးနှင်းပန်းနှိပ်စက်တဲ့ကျောက်တရားမျိုးတွေကအင်းဝအချုပ်ဆိုင်ပိုင်ရှင်ကျူးလွန်တဲ့ပြစ်မှုဟာကလေးအလုပ်သမားဘဝရဲ့အကာအကွယ်ကင်းမဲ့မှုကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။ဒါကြောင့်ပြတ်ထန်းထားတဲ့ကလေးလူသားဥပဒေနဲ့လက်တွေ့ဘဝမှာဖြစ်ပျက်နေတာတွေဟာတခြားစီဖြစ်နေပါတယ်။လူမှုစီးပွားရေးဘဝအခြေအနေနဲ့ရောလူအဖွဲ့အစည်းရဲ့အတွေးအခေါ်နဲ့ရောကွဲပြားခြားနားနေတဲ့ဥပဒေကိုအကောင့်ထည့်ပေါ်လို့ရမှာမဟုတ်ပါဘူး။ဒါကြောင့်ကလေးလူသားကိုအကာအကွယ်ပေးပြီးအကောင့်ထည့်ပေါ်လို့ရတဲ့ဥပဒေမျိုးကိုပြတ်ထန်းဖို့လိုတယ်လို့ ILO ကဆိုပါတယ်။ရှင်းနေနောက်ပိုင်းမှာရန်ကုန်တိုင်းဧရာဝတီတိုင်းမွန်ပြည်နယ်မှာကွင်းစင်လေ့လာပြီးကလေးလူသားအခြေအနေနဲ့ဒေသခံလူအဖွဲ့အစည်းရဲ့သဘောထားကိုမှတ်တမ်းတင်ဖို့အစီအစဉ်ရှိကြောင်း ILO အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။